မြန်မာဒီမိုကရေစီရေးအတွက်စွန်းစွန်းတမန်ကာလကြာရှည်ဆောင်ရွက်ခဲ့သူအိန္ဒိယနာပြည်နယ်အထက်လွှတ်တော်အမဟာရစ်ချက်လူကာဟာအသက်89နှစ်အရွယ်ပြီးခဲ့တဲ့တင်းငွေတွေကကွယ်လွန်ခဲ့ပါတယ်ဒီအကြောင်းတော့လှလှတန်းကစူးစီးတင်ပြပေးမှာပါရှင
်အိန္ဒိယနာပြည်နယ် Republican အထက်လွှတ်တော်မဟာရစ်ချက်လူကာဟာဧပြီလ28ရက်နေ့မနက်ကအသက်89နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ကြောင်းဝါရှင်တန်ဒီစီလူကာစင်တာကတင်းနီနီကထုတ်ပြန်ခဲ့ပါတယ်။သူဟာအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့တော်ရဲ့မြို့တော်ဝန်ဖြစ်ရှစ်နှစ်ကြာထမ်းဆောင်ခဲ့ပြီးတဲ့နောက်အင်ဒီယားနာပြည်နယ်ကနေအထက်လွှတ်တော်အမဖြစ်1989ခုကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အထက်လွှတ်တော်အမလူကာဟာ2012ကပြန်လည်ရွေးကောက်ခံရမှာအရေးရှိနေခဲ့တဲ့အတွက်ဝါရှင်တန်ဒီစီမှာလူကာစင်တာကိုမတည်ခဲ့ပြီးကမ္ဘာတစ်ပတ်ဆန္ဒရိတ်ခါဖူလုံရေးကျလက်နဲ့များဖြစ်သည်နိုင်ငံခြားထောက်ပံ့မှုတည်ရောက်မှုရှိရေးနဲ့ Republican နဲ့ Democrat နှစ်ပါတီကြားပူးပေါင်းဆောင်ရွက်ရေးအတွက်ပရဟိတလုပ်ငန်းကိုဦးဆောင်ခဲ့သူဖြစ်ပါတယ်။36နှစ်ကြာအထက်လွှတ်တော်မှာတာဝန်ထမ်းဆောင်စဉ်လူကာဟာမြမအရေးကိုဦးစားပေးဆောင်ရွက်ခဲ့သူတည်းဖြစ်ပါတယ်။ထက်လွှတ်တော်မှာလူကာရဲ့အိန္ဒိယနဲ့ပြည်နယ်မှာထိုင်းနဲ့မလေးရှားဒုက္ခသည်စခန်းတွေကမြန်မာဒုက္ခသည်တွေအဓိကလာရောက်အခြေချတဲ့ပြည်နယ်ဖြစ်ခဲ့ပြီးမြန်မာဒုက္ခသည်ပေါင်းအခုဆို2000ခွဲလောက်ရှိနေပြီဖြစ်ပါတယ်။အိန္ဒိယနဲ့ချေဆိုင် BACI ခေါ်မြန်မာအမေရိကန်လူမှုအဖွဲ့အစည်းရဲ့အမှုဆောင်ညွှန်ကြားရေးမှူး Eliza Veniga ထက်လွှတ်တော်မှလူကနဲ့ပတ်သက်လို့အခုလိုအမှတ်တရ VOA ကိုပြောပါတယ်
။သူကကျွန်တော်တို့မြန်မာနိုင်ငံအတွက်ကိုအများကြီးကူညီခဲ့တဲ့ပုဂ္ဂိုလ်တစ်ယောက်ပဲ။ကျွန်တော်တို့ဒီမိုကရေစီရဖို့ရာအတွက်တော်တော်လေးကြိုးစားပြီးတော့လုပ်ကြခဲ့တယ်။အဲဒီလုပ်ခဲ့တဲ့အတော်တွင်းမှာကျွန်တော်နိုင်ငံအတွက်ကိုတော်တော်လေးအကျိုးပြုတဲ့ဥပဒေတွေကြားထားခဲ့တယ်။အထူးသဖြင့်မြောက်ကိုရီးယားနဲ့မြန်မာစစ်အစိုးရနျူကလ িয়ার လက်နက်ပိုင်ဆိုင်ရာပူးပေါင်းမှုမရှိအောင်သူတော်တော်လေးကြိုးစားပြီးတော့တမ်းမိခဲ့တယ်။ပြီးတော့လည်းကျွန်တော်တို့ရဲ့နိုင်ငံဒီမိုကရေစီရဲ့တွေ့ရှိမဲ့ right အတွက်ပါဥပဒေကြမ်းနေလောက်တယ်ပြီးလို့ရှိရင်ဒီလိုရောက်နေတဲ့မြန်မာတွေအတွက်စကောလာရှစ်ပို့လဲစနေတဲ့လူကကျွန်တော်တို့အတွက်ဆောင်ရွက်လာခဲ့တယ်ပြီးလို့ရှိရင်နောက်တစ်ခုကမလေးရှားနိုင်ငံမှာမလေးရှားအနာပိုင်တွေကနေပြီးတော့လူကိုကူးမှုကိုလုပ်တဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံကထွက်လာတဲ့လူတွေတော်တော်များထောင်ပေါင်းနဲ့အထူးသွားတယ်အဲ့ဒီတွင်ကိုဟန်တန်နိုင်ဖို့အတွက် Congressional Initiative ကနေကျွန်တော်တောင်းနေလိုက်တယ်သူရဲ့အလို့ကြောင့်ပဲဒီစားရရတယ်ဆိုတော့သတော်လေးကိုအခြေခံကြားနဲ့အခက်ကဏ္ဍနဲ့ပြီးတော့စနေတဲ့လူကကျွန်တော်တို့အတွက်ဆောင်ရွက်လာခဲ့တယ်ဟုတ်ကဲ့ကွယ်လွန်နေဆိုတာအမေရိကန်နိုင်ငံတွက်ပါမဟုတ်ဘူးကျွန်တော်တို့နိုင်ငံဒီမိုကရေစီကိုချစ်တဲ့ Burmese community အတွက်ဆိုရှယ်မှုတစ်ခုကြီးပဲဖြစ်တယ်လို့ကျွန်တော်ယူဆပါတယ
်ထို့လို့တော့မှလူကဟာ1985ခုနှစ်ကနေ1989ခုပြင်2003ခုကနေ2009ခုထိအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဖြစ်ထောင်ဆောင်ခဲ့ပြီး2009ခုကနေ2013ခုနှစ်အထိအဲ့ဒီကော်မတီရဲ့ဝါရင်အဖွဲ့ဝင်တဦးဖြစ်လဲထောင်ဆောင်ခဲ့သူဖြစ်ပါတယ်လူကဟာအမေရိကန်နိုင်ငံခြားရေး policy မှာထက်ထက်မဲ့မဲ့ပြောဆိုနိုင်သူတဦးဖြစ်ခဲ့တဲ့အတိုင်းတောင်အာဖရိကအသွားရောင်ခွဲခြားမှုပပျောက်ရေးနဲ့20ရာစုဝင်ဆိုဗီယက်ယူနီယံပြည်နယ်ဟောင်းတွေမှာနျူကလ িয়ার နဲ့ဖြတ်သိမ်းရေးအတွက်ကြိုးပမ်းမှုတွေကိုဦးဆောင်ခဲ့သူတွေဖြစ်ပါတယ်2013ခုနှစ်မှာသမ္မတဘရက်အိုဘားမားကထက်လွှတ်တော်မှလူကကိုအရက်ဖြစ်အမြင့်ဆုံးသမ္မတကချီးမြှင့်တဲ့ Medal of Freedom လွတ်မြောက်မှုဆုကိုလည်းပေးအပ်ခဲ့ပါတယ်သူဟာ1996ခုနှစ်မှာသမ္မတဖြစ်ရွေးချယ်ခံဖို့ကြိုးပမ်းခဲ့ပြီးမှမအောင်မြင်ခဲ့ပါဘူးအိန္ဒိယနဲ့ပြည်နယ်အုပ်ချုပ်ရေးမူဟောင်းဖြစ်သူလက်ရှိဒုတိယသမ္မတ Mike Pence ကလူကကွယ်လွန်မှုနဲ့ပတ်သက်လို့သူရဲ့မိတ်ဆွေရင်းချာတူပြင်ကြီးညိုလေးစားရသူတူဆုံးရှုံးမှုတွေဝန်ထမ်းကြောင့်တွင်းလာနေကထုတ်ပြန်ခဲ့ပါတယ်သမ္မတအိုဘားမားကတော့လူကဟာပြဿနာဖြေရှင်းတတ်သူတူဖြစ်ပြီးသူ့ကြောင့်ကမ္ဘာကြီးဟာပိုပြီးလုံခြုံစိတ်ချရနိုင်ပြီလို့သူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထို့လို့တော့မှဟောင်းလူကကွယ်လွန်ချိန်မှာသူ့နှမေးမှာဇနီးဖြစ်သူရှာလင်းနဲ့တာလီဥရုလည်းရှိနေတာဖြစ်ပါတယ်ရှင်